ဒီကနေ့ပြည်သူ့လွှတ်တော်မှတည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုမဲအပြတ်သတ်တဲ့ဒုတိယသမ္မတအဖြစ်ရွေးချယ်ခဲ့ပြီးတဲ့နောက်တစ်ခြေသတင်းပတ်ထဲပြည်ထောင်စုလွှတ်တော်မှာတော့လက်ရှိဒုတိယသမ္မတနှစ်ဦးနဲ့ဒုတိယသမ္မတအသစ်ထဲကတဦးကိုသမ္မတအသစ်အဖြစ်ရွေးချယ်ကြမှာဖြစ်ပါတယ်။အခုလိုသမ္မတအသစ်အပြောင်းလဲရှိလာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေဘလို့တိုးတက်ပြောင်းလဲမှုတွေရှိနိုင်မလဲ။အင်းဒီကျနိုင်ငံတွေနဲ့နိုင်ငံတကာကြားဆက်ဆံရေးအခြေအနေတွေအပေါ်မှာရောတည်ရမှုရှိနိုင်မလား။တိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းနေရဆဲမြမငင်းချမ်းရေးအလားအလာဘလို့ဖြစ်လာနိုင်တယ်လဲဆိုတဲ့အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ပါတယ်ဒီကနေ့ပြည်သူ့လွတ်တော်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌတေဦးတီခွန်မြတ်စတဲ့တာဝန်ထမ်းဆောင်တဲ့အချိန်မှာပဲဒုတိယသမ္မတလောင်းနေအဖြစ်အနိုင်ရပါတီ NND ကပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်နဲ့ပြည်ထောင်စုကျန်းမာရေးနဲ့ဖွံ့ဖြိုးရေးပါတီကတင်သွင်းတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတောင်အေးတို့နှစ်ဦးကိုမဲပေးရွေးချယ်ကြရမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကထောက်ခံမဲအများဆုံးနဲ့ရွေးချယ်ခံလိုက်ရပါတယ်။လက်ရှိအလုတ်တာဝန်များမှအနားယူလို့သောကြောင့်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတဦးထင်ကျော်နှုတ်ဖက်ပြီးတဲ့နောက်လစ်လက်သွားတဲ့သမ္မတရာထူးအတွက်အလုတ်ရက်ခုနှစ်ရက်အတွင်းမှာသမ္မတရာထူးဖြည့်ဆွက်နိုင်ရေးကြိုးပမ်းနေကြတဲ့အချိန်အခုလိုမြန်မာနိုင်ငံမှာသမ္မတအသစ်အပြောင်းလဲဖြစ်ပေါ်နေတဲ့အပေါ်မှာတော့နိုင်ငံရေးငြိမ်းချမ်းရေးနဲ့နိုင်ငံတကာဆက်ဆံရေးတွေအပေါ်ပြောင်းလဲမှုအလားအလာတွေတက်ရောက်မှုရှိလာနိုင်တဲ့အနေအထားတွေကိုတော့နိုင်ငံရေးလှိလာအခဲခတ်တွေရဲ့အမြင်သုံးသပ်မှုကအမျိုးမျိုးရှိနေပါတယ်။သမ္မတအသစ်အဖြစ်လွတ်တော်နိုင်ငံရေးမှာအတွေ့အကြုံများတဲ့ဒုသမ္မတအသစ်ဦးဝင်းမြင့်အရွေးချယ်ခံရမယ်ဆိုရင်တော့အစိုးရအပေါ်ထိန်းချုပ်နိုင်မှုအားနဲ့မြန်မာနိုင်ငံရေးအပေါ်မှာတက်ရောက်မှုများစွာရှိနိုင်တယ်လို့မြန်မာနိုင်ငံရေးအခဲခတ်ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ်။
ပြည်ထောင်စုလွတ်တော်မှာမျိုးသားဒီမိုကရေစီအဖွဲ့စုလွတ်တော်ကိုယ်စားလှယ်တွေကအများစုဖြစ်တဲ့အခါကျတော့ဥဝင်းမြင့်မယ်တော့သမရဖြစ်လာဖို့အလားအလာများတယ်လို့မြင်ပါတယ်။အဲ့တော့လက်ရှိမြန်မာနိုင်ငံရဲ့အစိုးရအဖွဲ့အနေထားကနိုင်ငံတော်အတိုင်းအမြံပုံကအဓိကဖြစ်နေတဲ့အခါကျတော့ဒီသမရအပြောင်းလဲကြောင်းမလို့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးမူဝါဒနှမ်းစင်ဒီပေါ်မှာသတိသာသာတက်ရောက်မှုရှိဖို့အလားအလာနေတယ်လို့အဲ့ဒီလိုကျွန်တော်မြင်ပါတယ်။ဒါပေမဲ့တမန်ကြီးဦးထင်ကျော်နဲ့သတိသာသာပေါ်လေခြားနာတဲ့အချက်ကတော့ဒီဥဝင်းမြင့်ဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးလှုပ်ရှားမှုမှာတောက်လျှောက်ပါဝင်လာတဲ့ပုံကတူဖြစ်တယ်။အဲ့ဒါအပြင်ဒီတိတိလွတ်တော်ဥက္ကဋ္ဌအနေနဲ့ပေါ့လေအဆောင်ရွက်ခဲ့တဲ့အတွေ့အကြုံရှိတဲ့အခါကျတော့အထူးသဖြင့်တော့ဒီအစိုးရအဖွဲ့ရဲ့ပေါ့လေဟာကွက်တွေနောက်ယူပေါက်တွေအနေချက်တွေကိုသူသမရဖြစ်လာတဲ့အချိန်မှာတော့ဖြည်းဖြည်းရောက်ဖတ်ခေးတူပြင်ပြီးတော့အကောင်းဆုံးဖြစ်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တော့တိတိလူတို့ရဲ့ကတော့ဝန်ပိုးတွေကိုအတိုင်းအတာတစ်ခုထိရှော့ချလာနိုင်မယ်လို့မြင်တယ်
။သမ္မတဦးထင်ကျော်လက်ထက်တုန်းကတော့နိုင်ငံငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်လို့ပြောဆိုခဲ့တော့အခုသမ္မတအသစ်လက်ထက်မှာရောငြိမ်းချမ်းရေးအလားအလာအခြေအနေကဘယ်လိုရှိလာနိုင်ပါသလဲ။ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ်ရခိုင်ပြည်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်ကအခုလိုပြောပါတယ
်။ဒီနေ့တော့ဦးဝင်းမြင့်ကအထူးသမ္မတအနေနဲ့အရေးခံရတယ်ပေါ့နော်ဆိုတော့သမ္မတရာထူးကိုဆက်ခံမယ်လို့တေချာတဲ့သဘောပေါ့လေဥဝင်းမြင့်ကသမ္မတဖြစ်လာမယ်ဆိုလို့ရှိရင်အဓိကတော့ကျွန်တော်တို့မြင်တာကဒီ2008ခုနှစ်ပုံဥလိုပြည်ပြောင်းလေးပဲဖြစ်ပါတယ်ကျွန်တော်တို့ဒီငြိမ်းချမ်းရဖို့ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့အခြေခံပြဿနာဖြစ်တဲ့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှာနိုင်ဖို့ပဲလိုပါတယ်ဒီနိုင်ငံရေးပြဿနာကလည်းဘယ်ပေါ်မှာမူတည်လဲဆိုရင်တိုင်းပြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာမူတည်ပါတယ်ပြည်ပေါင်း80ကျော်ပြည်တွင်းစည်းရဲ့ပြဿနာကိုပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကျက်တည်ပြဿနာပဲလို့ကျွန်တော်ပြောလို့ရမှာဖြစ်ပါတယ်ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြည်ပြောင်းလဲနိုင်မှာပဲကျွန်တော်တို့ငြိမ်းချမ်းရေးကလည်းဖြစ်လာမှာဖြစ်တယ်ဆိုတော့အဓိကဒီတိုင်းပြည်ကိုဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအနေနဲ့တည်ဆောက်နိုင်ဖို့အတွက်ဖက်ဒရယ်ဖွဲ့စည်းပုံနဲ့ပြည်နယ်ဖွဲ့စည်းပုံတွေမြန်မြန်ဆန်ဆန်ပေါ်ပေါက်လာမှာပဲငြိမ်းချမ်းရေးကလည်းပဲဒီရှိတီတက်ခိုင်ပြတဲ့ငြိမ်းချမ်းရေးစီကိုဆက်သွားနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်အခုလိုမျိုးမြန်မာနိုင်ငံရဲ့သမ္မတအသစ်အပြောင်းလဲကတရုတ်နိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေနဲ့နိုင်ငံတကာဆက်ဆံရေးအပေါ်တက်ရောက်မှုတွေရှိနိုင်မှာမလားဆိုတာကိုတော့တရုတ်နိုင်ငံအခြေစိုက်မြမရေးလေးလာသူဒေါက်တာလှကျော်စောကအခုလိုရှုမြင်ပါတယ
်တရုတ်နဲ့ဗမာဆက်ဆံရေးရာတောက်လျှောက်ကောင်းနေတာပဲဒေါက်ဆန်းစုကြည်ရုပ်ခင်မှာလဲ NLD ခင်မှာလဲကောင်းနေတာပဲအဲ့တော့ဦးဝင်းမြင့်လဲဒီလွတ်တော်ဥက္ကဋ္ဌဆိုတဲ့အမည်နဲ့လာလေပြီးပဲတရုတ်ပြည်ကိုလေအဲ့ခါကြတော့ကလဲသူတို့ကလွတ်တော်ချင်းချင်းဆက်ဆံရေးတွေပါတယ်လိုက်ကြထားတာပါလားရှိတော့အစတွေကဆက်ဆံရေးကပြည်ရထားပေါ့ရပါတယ်နောက်တရုတ်ပြည်ရဲ့သူ့ရဲ့နောက်ဆုံးခမင်းကအားလုံးမျှဝေထားတဲ့အနာဂတ်လူအဖွဲ့အစည်းကိုတည်ဆောက်ရေးဆိုရဲမူဝါဒအောက်မှာသွားတဲ့အတွက်မမပြည်တက်ကတော့သိထူးထူးခြားခြားပြောင်းလဲနိုင်မရှိဘူးအဲသူတို့ပို့ပြီးတော့ဆက်ဆံရေးပိုကောင်းလာစရာ
ပိုပြီးတော့ဆက်ဆိုင်ရေးတွေပိုဖြောင်းပြီးလာကြရပဲရှိတယ်လို့ကျွန်မမြင်ပါတယ်။ရှေ့သတင်းပတ်သေးပြည်တော်စုလွှတ်တော်မှာတော့လက်ရှိဒုသမ္မတနှစ်ဦးဖြစ်တဲ့ဦးမြင့်စွေ၊ဦးဟင်နရီပန်ထီယူနဲ့အခုလွှတ်တော်ကရွေးချယ်လိုက်တဲ့ဒုသမ္မတတေဦးဝင်းမြင့်ဒီဒုသမ္မတသုံးအနက်တူရဲမှာလွှတ်တော်ကိုယ်စားလှယ်ကမဲပေးရွေးချယ်ကြတော့မှာဖြစ်ပြီးအနိုင်ရပါတီ NLD ရဲ့လွှတ်တော်ကိုယ